ဟုတ်ကဲ့ရှင်ရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်ရသေးတောင်ဘက်ကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေလေးသိချင်ပါတယ်ရှင်ဦးတိမောင်ဆွေတို့ဘာတွေများနောက်ဆုံးသိထားတာရှိပါလဲရှင
်နောက်ဆုံးအခြေအနေမှာအခုကျွန်တော်တို့ဒီတိုက်ခိုက်ခံရတဲ့တင်းစခန်းပေါင်း30ခုရှိပါတယ်အဲ့ဘက်မှာကျွန်တော်တို့မိမိဘက်ကနေတော့အရာကြီး2ဦးစာဆုံးပါတယ်အခြားဆင်6ဦးစာဆုံးပါတယ်ဒဏ်ရာရတော့ကျွန်တော်အခြားဆင်12ဦးဒဏ်ရာရပါတယ်အဲကျွန်တော်တို့ဘင်္ဂါလီအလောင်း59လောင်းရရှိပြီးတော့ကျွန်တော်တို့ဘင်္ဂါလီတူဦးတော့ကျွန်တော်တို့လက်နက်နဲ့ကျွန်တော်လက်နက်မဲ့ပေါ့နော်အရှင်ဖန်းစီရမိထားပါတယ်တော့ဒီနေမီနှစ်ပတ်တလို့နေမီလုံးကျုံရေးကိစ္စတွေနေမီရှင်းရေးကိစ္စတွေအဲဒီဥစ္စာတွေကိုဒါဆက်လက်ပြီးတော့ဆောင်ရွက်နေပါတယ်ဖြစ်စဉ်တော့တော့ရှောက်ဖြစ်နေတဲ့အတွက်အပိကတော့ဒါအမြင်ရှိနေမှာဟု
တ်ကဲ့
နေရာလည်းတနေရာလည်းမဟုတ်ဘူးနေရာလည်းအလုံး29နေရာလောက်အဲ့လိုမျိုးဟိုအလုံးတော့ရှောက်ဖြစ်နေပြီးတဲ့အတွက်ကျွန်တော်တို့လည်းလုပ်ရတဲ့ဥစ္စာတွေကိုကျွန်တော်တို့ဒါအပိလုပ်ပေးနေ
ဟုတ်ကဲ့အဲ့ဒီတော့ဒီတိုက်ခိုက်မှုတွေကအဓိကပဲနေရာတွေမှာဆက်ပြီးတော့ဖြစ်နေပါသေးလဲရှင
်ဒီပြစ်ခတ်မှုလေးတွေတော့ဖြစ်နေတာပေါ့အခုချိန်ကြီးကိုဖြစ်နေတယ်လို့သိရပါတယ်အခုချိန်ကြီးကျွန်တော်တို့ဒါဘုံမကြီးပါရှိမှဗလီရှိမှအဲ့မှာကျွန်တော်တို့ဒီသွားတဲ့ဒီရဲက3စီးကိုဟိုကနေမိုင်းနဲ့ခွဲပြီးတော့ဆွဲတယ်မိုင်းဆွဲတယ်အဲ့ပြီးတော့အခုချိန်ကြီးမှာနေရင်ရှင်းနေပြီးတော့ဒါပြစ်ခတ်မှုကြီးဖြစ်နေပါတယ
်ဟုတ်ကဲ့ဆိုတော့အဓိကမောင်တော်ရသေးတောင်အပြင်ပေါ်ဒီဘူးသီးတောင်ဘက်တွေကိုအခြေအနေဘယ်လိုရှိပါလဲပြည်နယ်အစိုးရအဖွဲ့ကရောတမတော်ကဘယ်လိုတောင်ဝင်ယူထားတာများရှိပါလဲရှင်ဟုတ်ကဲ့
ဆိုတော့ဒီမောင်တော်မြို့နယ်ထဲမှာပဲဖြစ်နေတာပေါ့ဒီလုံချိုးင်းနဲ့ပတ်သက်လို့ဒါတော့ဒီတမတော်ရောနောက်ကမြန်မာနိုင်ငံရဲ့တပ်ဖွဲ့ရောနေကြဆောင်ရဲ့တပ်ဖွဲ့ရောအားလုံးကနေပြီးတော့ဒါလုံချိုးင်းလုံးတက်တာတွေအားလုံးဒါဆောင်ရွက်နေပ
ါဟုတ်ကဲ့တမတော်အင်အားတွေတအားဖြည့်ထားတာတွေပဲရှိပါလားဒီအခြေအနေတွေအတွက်ဟုတ်ကဲ
့ရှိပါလေအားလုံးရှိပါဒါရှိပါ
ဟုတ်ကဲ့အခုတက်ခဲမှုဖြစ်တဲ့ပေါ့နော်အကျန်းဖက်အဖွဲလို့ပြောပါတယ်ဆိုအတိအကျဘဲအဖွဲလဲဘဲမှအခြေဆိုင်တယ်လဲအဲ့ဒါနဲ့ပတ်သက်ပြီးဦးတမောင်ဆိုတို့ဘယ်လိုများသတင်းထုတ်ပြန်နိုင်မလဲရှင်ဟုတ်ကဲ့
သူတို့ရဲ့အခြေဆိုင်တဲ့နေရာတော့ base ကတော့ကျွန်တော်တို့အတိအကျပြောလို့မရဘာဖြစ်လို့လဲဆိုတော့သူက mobile ဖြစ်တဲ့အတွက်အခြေဆိုင်တဲ့နေရာတော့မရှိဘူးအဲဒါပေမဲ့အဖွဲကတော့ခုနပြောလို့ဒီဟိုပေါ့ကျွန်တော်တို့ခေါ်နေတဲ့ဒီဘင်္ဂါလီအစွန်ရောက်အဖွဲပေါ့ခုနပြောတဲ့အာသူတို့ခေါ်တော့အာစာပေါ့ဒီကျွန်တော် again Salvation Army ပေါ့သူတို့ကလည်းဒီလိုမျိုးသူတို့နာမည်သူတို့သုံးပါတယ်အဲကျွန်တော်တို့ကတော့ဒီဥစ္စာကိုတော့ဒီဘင်္ဂါလီအကျန်းဖက်လို့ပဲကျွန်တော်သုံးပါ
ဟုတ်ကဲ့ဆိုတော့ဟိုဒေတာကန်လုံချုံရေးအတွက်လေဟိုဘလို့များစီမံဆောင်ရွက်ပေးနေတာရှိပါလေရှင်။ကျောင်းတွေလည်းပိတ်တယ်ကြားတယ်ဟုတ်ပါလားရှင်မောင်တော်ရဲမှာလေဟုတ်ကဲ
့။ကျောင်းတွေကတော့အခုတို့ဖြစ်သွားတာဖြစ်တဲ့တွေ့ကျွန်တော်တို့ဒီမှာရှိတဲ့ဒီဝန်ထမ်းတွေကျွန်တော်ကကျွန်တော်ကြီးရွာအတိုင်းရင်းသားကြီးရွာတွေဒီဥစ္စာတွေအားလုံးတော့ကျွန်တော်ဒီနှီးဆက်ရာကျွန်တော်စုရက်တွေမှာကျွန်တော်တို့ရေးနဲ့ဆောင်ရွက်ပေးပါလေ။နောက်တစ်ခါကျွန်တော်တို့နေကြဆောင်ရေးတက်ဖွဲ့နေပြီးရေးစခန်းတွေမှာလုံချုံရေးရှိတဲ့နေရာတွေမှာပဲကျွန်တော်တို့ကတော်တော်စေအခိတအခြေပြုထားပြီးလာဖြစ်ပါ
ဟုတ်ကဲ့ကျမအခုပဲလေဒီဘူးသီးတောင်ကအမတ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တယောက်နဲ့မေးတော့ဘူးသီးတောင်ဘက်မှာလေဒေသခံတွေကစိုးရိမ်ပြီးတော့သူတို့ထွက်ပြေးနေကြတယ်ဆိုပြီးတော့လည်းသိရပါတယ်ပြည်တော်မြောက်ပိုင်းဘက်ကအခြေအနေတွေကိုစိုးရိမ်ပြီးတော့ဒီထွက်ပြေးနေကြတာရှိတယ်အဲ့ဒါနဲ့ပတ်သက်ပြီးဦးတမောင်ဆွေတို့ဗာများသိထားတာရှိလဲဗာများပြောပြနိုင်မလဲရှင
်လောလောဆယ်တော့အခုဖြစ်နေတာဖြစ်တဲ့တည်းကျွန်တော်အနေနဲ့တော့တော်တော်ပြောလို့တော့မရဘူးပေါ့ဒါကတော့စိုးရိမ်ပူပန်မှုကတော့ဒါတော့သိကြပါတယ်ဒါတော့စိုးရိမ်ပူပန်ဖြစ်တဲ့အတွက်အခုနောက်တော့လူမနေဝင်နဲ့လူပြည်သူတွေကတော့တို့အစီအရေးကိုစွန့်ခွာပြီးတော့သွာလာနေတာရှိပ
ါဟုတ်ကဲ့ပြည်အောင်စုအစိုးရအနေနဲ့ဒီလက်ရှိခရိုင်ပြည်နယ်တွေကဒီအခုတိုက်ခိုက်မှုတွေအတွက်ဟိုဘယ်လိုများညွှန်ကြားထားတာရောရှိပါလဲရှင
်ဟောဒီဥစ္စာကတော့လေသောသူဒါဟိုဟိုကျွန်တော်တို့တောင်ဆောင်ရွက်နေပါလေအခုတော့တပ်မတော်ဘိုင်းနဲ့တပ်မတော်ဘိုင်းတွေကတနေ့ဝင်ကြီးဌာနတွေဆိုတဲ့ဝင်ကြီးဌာနတွေဘိုင်းတွေကဒါသူကသူဒါဆောင်ရွက်နေပါလေသူကသူအသေးသေးအသက်ဆိုင်ရာတွေအားလုံးကဒါအဆက်အသင့်ညွှန်ကြားပေးပြီးဖြစ်ပါတယ်ဆောင်ရွက်နေကြပါ
ဟုတ်ကဲ့နောက်ဆုံးမေးခွန်းလေးတစ်ခုမေးချင်ပါတယ်ရှင်အခုဒီရခိုင်ပြည်နယ်ထဲမှာဒါဒုတိယအကြိမ်ပေါ့နော်ဆိုတော့အခုအချိန်မှာအခုလိုတိုက်ပွဲတွေအကြမ်းဖက်တိုက်ခိုက်ခံရတာတွေဟာဘာကြောင့်ဖြစ်လာတယ်လို့ဦးတင်မောင်ဆွေတို့ပြည်နယ်အစိုးရအဖွဲ့တွေပေါ့တာဝန်ရှိတဲ့သူတွေနဲ့သုံးသပ်ပါလဲရှင်ဟုတ်ကဲ
့ဟောဒီဥစ္စာအားလုံးကတော့ plan attack တွေပဲ plan လုပ်ပြီးတော့မှတစ်ချိန်နဲ့တစ်ပြိုင်တည်းမှာ second 29ခုကိုတိုက်တယ်ဆိုတာဒါ web plan ပေါ့နော် web plan plan attack တွေလုပ်တာဖြစ်တယ်တော့ကိုပြာနိုင်ရဲ့ဒီအစီရင်ခံစာပေါ့ဒီသူရဲ့အစီရင်ခံစာရဲ့ final report ကလည်းကျွန်တော်တို့ဒါထွက်လာပြီဟုတ်လားပြီးရဲ့နောက်ပိုင်းအဲနောက်ကကျွန်တော်တို့ဒီလာမယ့်ဒီစက်တင်ဘာလထဲမှာလည်းကျွန်တော်တို့ဒီကုလသမဂ္ဂမှာဒီစထူလီနီလာခံရှိတယ်ဒီကနေ့အချိန်ကြိုက်ပေါ့အချိန်ကြိုက်မှာအခုတော့ပြောတာဒီဥစ္စာတွေကဒါဖြစ်ပေါ်လာတာဖြစ်ပါဒါအစိုးရတည်းလည်းဒီလိုဖြစ်လာမယ်ဆိုတာမျှော်မှန်းထားပြီးသားပါ
ဟုတ်ကဲ့ဥတ္တမဆွေအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်